NCA စာချုပ်လက်မှတ်ရေးထိုးပြီးနှစ်နှစ်တာကာလအတွင်းစာချုပ်ပါလူမှုစီးပွားဘဝတိုးတက်ရေးဆောင်ရွက်မှုအားနည်းနေသေးတာလက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့အခြေစိုက်တဲ့နေရာတွေမှာမြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးတာတွေရှိတယ်လို့တက်ရောက်လာကြသူတွေကပြောပါတယ်။ပို့မြို့သားအဖွဲ့ချုပ်နာယကဘုံမူကြီးခွန်အုပ်ကာကတော့နိုင်ငံတကာအရေးခင်အဆင့်ရောက်သွားတဲ့ရခိုင်အရေးဟာငင်းငိမ့်လုပ်ငန်းစဉ်တွေအပေါ်ထိခိုက်စေတယ်လို့ပြောပါတယ်
။ကျွန်တော်တို့စာချုပ်အကောင့်တွေပေါ်တဲ့လုပ်ငန်းပူပေါင်းလုပ်တဲ့အခါကျတော့အစိုးရအသိကဘာဖြစ်လာလဲဆိုတော့ဒီထဲထဲဝင်ဝင်ပေါ့လေစူးစမ်းတော့လုပ်ပါတယ်။အဲသူ့မှာလည်းလူအများမလုံတော့တာပါတယ်။အဲတစ်ချိန်တည်းမှာကျွန်တော်တို့လမမထိုးသေးတဲ့အဖွဲ့တွေဦးစားပေးပြီးတော့လိုက်ခေါ်နေတာလည်းပါတယ်အချိန်အဲ့ဒီဘက်မှာလည်းချိန်ပေးတာပါရောအဲ့ဒါလည်းပဲဆိုရပြစ်မှာအချိန်ကုန်ပါတယ်ဒါကြောင့်ကျွန်တော်တို့လည်းနားလည်မှုပေးပါတယ်ဟာကျွန်တော်တို့ဟာလားပြေဝါမလုံနိုင်တော့လည်းပဲအဖွဲ့သစ်တွေရရေးအတွက်ဆိုရကဦးစားပေးလုပ်နေတော့လည်းနားလည်ပါနောက်ချက်ကပါလဲဆိုတော့နိုင်ငံတကာအရေးခင်အဆင့်ရောက်သွားတဲ့ရခိုင်အရေးခင်လည်းပါတယ်တိုင်းပြည်လုံးအရေးခင်ကြီးတွေကလည်းကျွန်တော်လုံငန်းလာထိခိုက်ပ
ါရခိုင်ဒေသမှာပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလမှာရက်စကန်တွေကိုအကြမ်းဖက်တိုက်ခိုက်မှုတွေစတင်ခဲ့ပြီးဒီနှစ်2018ခုနှစ်ဩဂုတ်လ25ရက်ကလည်းရက်စကန်တွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာပါဒါပေမဲ့ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကတော့ရခိုင်အရေးကြောင့်ငြင်းငြင်းရေးမထိခိုက်နိုင်မှုလို့အခုလိုပြောပါတယ
်ကျွန်တော်တို့လောက်ကလုံနေတာပါလုံနေတာတော့ငြင်းငြင်းတော့မပြီးနိုင်ဘူးပါလေသူကသူတော့ဟိုအချိန်ယူရမယ့်ကိစ္စလည်းပဲမြင်ပါတယ်ခလို့ဆိုတော့သူဖက်နေသူတစ်ချိန်နဲ့တစ်ပြိုင်နဲ့လုံနေ
တာလက်နက်ကင်ပြိပခါတွေရှော့ချနိုင်တာအစိုးရတမတော်တို့နဲ့ကိုယ့်ရဲ့နိုင်ငံရေးရည်မှန်းချက်တွေကိုဆွေးနွေးနိုင်တာအကျိုးအမြတ်ဖြစ်တယ်လို့လည်းတိုင်းရင်းသားလက်နက်ကင်အဖွဲ့အချို့ကပြောကြပါဗျ။ချင်းမျိုးသားတက်ဦးကဒေါက်တာဆလိုင်းလျံမုံစာခေါင်းက NCA စာချုပ်မှာလက်မှတ်ရေးထိုးလိုက်တဲ့အတွက်နှစ်နှစ်အတွင်းမှာတိုက်ပွဲတွေ80ကနေ85ရာခိုင်နှုန်းအထိရှော့ချနိုင်တယ်လို့အခုလိုပြောပါဗျ။
NCA စာချုပ်ချုပ်စုတဲ့တိုင်းရင်းသားလက်နက်ကင်တော်လည်းအဖွဲ့ရှိတဲ့နေမှာတိုက်ပွဲကအနည်းဆုံး80ရာနဲ့85ရာခိုင်နှုန်းကြားအတွင်းမှာရှော့ချနိုင်တယ်။အဲ့လိုလုံများရှော့ချနိုင်လေဆိုတာအင်မတန်မှကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ပြောစမ်းတယ်။ပြီးတော့တချို့နေရာမှာတိုက်ပွဲတွေရှိလာရှိတယ်။ဒါပေမဲ့အဲ့လိုတိုက်ပွဲရှိတယ်ဆိုရင်လည်းချက်ချင်းပဲကျွန်တော်တို့က JMC ကနေပြီးတော့ဘာဖြစ်လို့တိုက်ပွဲဒီလိုဖြစ်တာလဲ။ဘာကြောင့်ဖြစ်တာလဲ။ဘယ်လိုဟန်တားရမလဲဆိုတော့နှစ်ဖက်ပူးပေါင်းပြီးတော့ဆောင်ရွက်တဲ့အခါကျတော့ဒီတိုက်ပွဲတွေကတုံးလေးရတခါမှမကြောက
်လူလေးရပြီးအချိန်ကစားပြီးအနှစ်သာရရှိတဲ့နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်ပဲယခု NCA စာချုပ်ချုပ်ဆိုတဲ့အတွက်ကြောင့်သာမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်တာလို့ပြောပါတယ် NCA စာချုပ်ကိုကရင်မြို့သားအစည်းအရုံး KNU RCSS ချင်းမြို့သားတပ်ဦးပို့မြို့သားအဖွဲ့ချုပ်တို့အပါအဝင်အဖွဲ့၈ဖွဲ့ကပြီးခဲ့တဲ့2015ခုနှစ်အောက်တိုဘာလ15ရက်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ